ဆက်သွယ်ရေးဥပဒေပုံမှာ66ကကြီးနဲ့အမှုဖွင့်အပြန်အလှန်တရားစွဲဆိုမှုတွေဆက်တိုက်ဖြစ်နေပြီးမယ်။အဲ့ဒီဥပဒေဟာနိုင်ငံတော်အကြီးအကဲတွေအပေါ်လူမှုကွန်ရက်မှာတိုက်ခိုက်နေမှုများအတွက်သာအသက်ဝင်နေသလိုဖြစ်နေပါတယ်။တာမန်ပြည်သူတွေအနေနဲ့အဲ့ဒီပုံမှားတွေနဲ့မိမိတို့နင်နာမှုတွေအတွက်တိုင်ကြမှုတွေအပေါ်သက်ဆိုင်ရာကအရေးယူဆောင်ရွက်ရမှာနောက်နေမှုတွေရှိနေတဲ့ဆိုပြီးဝေဖန်ခံရတာတွေရှိနေပါတယ်။ဒါနဲ့ပတ်သက်လို့ဆက်တွေ့ရေးဥပဒေပုံမှာ66ဂါကြီးပြင်ဆင်ရေးလှုပ်ရှားမှုပြုလုပ်နေတဲ့ကြပြဆရာမောင်ဆောင်ခါကိုတွေ့ဆုံမေးမြန်းထားပါတယ်ရှင်
။ဟုတ်ဒီဆက်တွေ့ရေးဥပဒေပုံမှာ66ဂါကြီးကိုပြင်ဆင်မှုအတွက်ကမ်ပိန်းတွေလုပ်တယ်ဆန္ဒပြပွဲတွေလုပ်တယ်လေ
။
အဲ့ဒါဘာကြောင့်မလဲ။ဘလို့ကြောင့်ပြင်ရတာလဲဆိုတာလေးတစ်ချက်တော့ပြောပြပါ။
ဟုတ်ကဲ့ဟုတ်ပါ။ဟုတ်အဓိကတော့ဗောနော်လက်ရှိအချိန်မှာဒီ66ဂါကြီးနဲ့တရားစွဲဆိုမှုတွေကအစမတန်တော်တော်များပြလာပေါ့ဒီအမျိုးမျိုးအနေနဲ့တိုင်းမှာလူလူပေါ့မိရိုင်းမှာပါတဲ့လူလည်းရှိရဲမပါရောနဲ့လူအချင်းချင်းကြိတ်ဖြစ်နေရလည်းရှိရဲပေါ့ဆိုတော့အဓိကဒီဆက်တွေဥပဒေမှာပါတဲ့ဒီအမခံပေးခြင်းမပေးခြင်းနဲ့ပြီးတော့နယူတွေမရှိခြင်းရဲ့အားနည်းချက်တွေကြောင့်ပေါ့နော်ဒီလူတိုင်းဟာပေါ့နော်မတရားဖန်တီးခံရတာလည်းရှိရဲမတရားဆွဆွဲပြီးတော့လည်းထောင်ချခံနေရတယ်လည်းရှိရဲဆိုတော့အဲ့ဒီဟာတွေရက်တံမှုတော့ကျွန်တော်တို့တရားကိုအားခြင်းပေါ့နော်အမြန်ပြင်ဆင်ပေးဖို့ဆိုပြီးလှုပ်ရှားမှုတွေလုပ်နေရတာဖြစ်ပါတယ်ဗျဟုတ်
မနီးရနေပြီးတော့မှအဲ့ပြင်မှုအတွက်ဆန္ဒပြပွဲလုပ်တဲ့ခါဘလူတွေကြုံခဲ့ရလဲတားဆီးမှုတွေကြုံခဲ့ရလို့သိရဲအဲ့ပေါ်ပြောပြပါ
ဟုတ်ကဲ့ဟိုဟာကျွန်တော်မနီးရတော့ဒီဇဘူတီတီတရားရုံကိုသွားမှာပေါ့နော်ဇဘူတီတရားရုံဆိုတာလည်းဒီနေပြီးတော့ကောင်စီဝင်းထဲမှာရှိနေတဲ့တရားရုံတစ်ခုဖြစ်သွားတာအဲ့ကျွန်တော်ကဒီကောင်စီဝင်းကိုဖျက်တဲ့အခါမှာပေါ့နော်အဲအဲ့နောက်ကနေပြီးတော့ရဲတွေကကားနဲ့လာဟိုဟာဆိုင်ကယ်ကြီးနဲ့ရှက်နေတားပြီးကားနဲ့ရောက်ချလာပြီးတော့ကျွန်တော်တို့တော့ကမပေးဘူးပေါ့ဟာကျွန်တော်တို့ကမ်ပိန်းလုပ်မယ်ဆိုတာတည်တယ်ပေါ့အဲကြောင့်မလို့တော့ကမပေးနိုင်မှာအောက်ဆိုပြီးတော့တားတယ်တားပြီးတော့နောက်ဆုံးပဲဒီမြို့နယ်ရဲစခန်းမှုရုံးမှာညှိတယ်အညှိတယ်ဆိုတော့သူကမတော်ဘူးတားတာပါပဲအဲတော့ကျွန်တော်တို့ကတော့မယ်ရအောင်လုပ်မယ်ဆိုတာမျိုးထိကျွန်တော်တို့လုပ်တယ်အဲနောက်ဆုံးပဲ7နာရီခွဲလောက်အထိလုံးဝကျွန်တော်တို့ပေးမလို့တော့အဲတရားရုံးမှာပဲခေါ်ထားတဲ့ပုံစံမျိုးပေါ့နော်အဲရနေပြီးတော့မှနောက်တော့သူကဒီညှိရပေါ့အဲမှာတရားရုံးမှာဟိုကမ်ပိန်းလုပ်မယ်ဆိုရင်တရားရုံးကိုအဲ့တွေ့ရတာပေးမတွေ့ဘူးဒီကမ်ပိန်းမလုပ်ဘူးဆိုရင်တော့တွားပေါ့နော်အဲ့တော့ကမ်ပိန်းလုပ်မယ်ဆိုရင်ပုံမှန်18 19နဲ့ညှိမယ်ပေါ့ခြာရွက်ဝေတဲ့အတွက်ပုံနည်းအနေပါထပ်ညှိရေပေါ့အဲ့တော့တို့ကျွန်တော်တို့ကိုအဲ့ဒီတရားကျွန်တော်တို့တရားဆွဆူလို့ရတဲ့ပုံမှန်တွေကျွန်တော်တို့လျှောက်ပြောရဲအဓိကတော့ကျွန်တော်တို့ကိုချင်းချောက်တာပေါ့အဲ့လိုမျိုးလုပ်တယ်ပြီးတော့အဲ့တော့ကျွန်တော်တို့တကယ်ဟိုတားလို့မရအောင်ဆိုတော့ဒီမှာပဲကျွန်တော်တို့ဟိုထိန်းသိမ်းထားမဲ့ပုံစံမျိုးလုပ်တယ်အဲ့တော့ကျွန်တော်တို့အဲ့တော့အဲ့တွေပဲတွားမယ်ဆိုပြီးကျွန်တော်တို့တွားကြတယ်အဲ့တွေတွားကြတယ်အဲ့မှာကျွန်တော်တို့ကဒီ KIA မြို့နယ် KIA ရဲရဲဖွဲ့မှုပါဝင်ပေါ့နော်ရဲအင်အားတွေနဲ့ကျွန်တော်တို့လို့ပြည်ရနေစောင့်ကြည့်တာမျိုးအထိလုပ်ခဲ့တယ
်။ဟိုကလေဒီ66ကာကြီးကသူကလို့တို့ဆွဲပြီးတော့ဟိုဘယ်လိုပြောရမလဲတရားစီရင်နေတဲ့ပုံစံမျိုးဖြစ်နေရဲ့ဆိုတာဘယ်လိုဖြစ်စင်နေတာဘယ်လိုမျိုးကြောင့်လဲတာမန်ပြည်သူတွေကဒီခွင့်ရေးမရဘူးဖြစ်နေရဲ့လေ။အဲ့ဒီပုံမှာနည်းနည်းလေးပြောပြပါလား
။ဟုတ်ကဲ့ဟိုအဓိကတော့ဥပဒေရဲ့အာဏာချက်လို့ကျွန်တော်မြင်တယ်ပေါ့နော်တရားဥပဒေစိုးမိုးရေးကတော့ရည်ရှည်လို့ရမယ့်ကိစ္စလို့ကျွန်တော်ယူဆတာပေါ့အခုချိန်မှာကျွန်တော်တို့အမြန်ဆုံးမကျွန်တော်တို့မှာဒီလက်ရှိအစိုးရတိလက်ထက်ထဲမှာရှိတာကဒီလိုဥပဒေမျိုးတွေပြင်နိုင်စွမ်းကျွန်တော်တို့မှာရှိနေတာဟုတ်အစိုးရဆိုတဲ့လက်ရှိလွှတ်တော်ပေါ့လွှတ်တော်မှာဒီပါဝါရှိနေတယ်ဆိုတော့အဲကြောင့်မို့ကျွန်တော်တို့ကဒီတရားဥပဒေစိုးမိုးရေးကရည်ရှည်လို့ရမယ့်ကိစ္စဆိုပြီးဒီပြင်ဆင်ရေးကိုတောင်းတာဟုတ်အဲဒီခါမှာပေါ့အဓိကဘာဖြစ်လို့လဲဆိုတော့ဒီမှာကဟိုလက်ရှိအချိန်ကြီးပေါ့နော်ဒီကျွန်တော်ပြောတဲ့နိုင်ငံတော်အကြီးအကဲနဲ့ပတ်သက်တဲ့ဟာတွေပဲအဖမ်းခံရတာရှိတယ်ဒီကျွန်တော်တို့ဒီတာမန်ပြည်သူအချင်းချင်းဆွဲတာတွေကိုလည်းဘေးရဲတွေအမှဂီဒီဇိုင်းနေပေါ့နော်အာဂျိုမန်တဲ့လှုပ်ဆောင်တာလုံးဝမရှိဘူးပေါ့နော်အဲ့ဒါအဲ့ဒီဟာကလည်းပြက်တနာနောက်တစ်ခါကျတော့တချို့တွေကျတော့ဖန်ရှိတယ်တချို့ကျတော့အမကန်ပေးတယ်တချို့ကျတော့အမကန်မပေးဘူးတချို့မှုတွေကျတော့အတုံခွန်တိုင်းလုပ်တယ်တချို့မှုတွေကျတော့ပြစ်ပယ်ထားတယ်ပေါ့အဲ့တော့ဒီမှာရင်းကိုပဲအနေချက်တွေရှိတယ်ပေါ့အဲ့ဒါကဘာလဲဆိုတော့နီးဥတွေမရှိလို့လို့ကျွန်တော်တို့ယူဆတယ်နီးဥတွေကဟိုဆက်တွေဝန်ကြီးဌာနဆွဲရမှာဖြစ်တယ်ပေါ့အနည်းဥရတာရှိမယ်ဆိုရင်အဲ့ဒီမှာဗားရီလှုပ်ထုံးလုံးဤအတိုင်းပေါ့နော်ဒီရဲတွေကဆောင်ရွက်မယ်ဆိုရင်အဲဒီမှာဒီဟာနဲ့ပတ်သက်ပြီးတရားဆွဲကျင်တဲ့အခါပဲဖြစ်ဖြစ်ကိုကတရားဆွဲခံရတယ်ပဲဖြစ်ဖြစ်ဒီနှစ်ဦးနှစ်ဖက်မှန်ကန်မျှတတဲ့အဲလမ်းကြောင်းတစ်ခုကိုရောက်မယ်လို့ကျွန်တော်ယုံကြည်ပါတယ်။
အခုဒါနဲ့ပတ်သက်ပြီးတော့ရှေ့ဆက်ဘလူတွေဆက်လုပ်သွားဖို့ရှိလဲ
။ဟုတ်အဓိကပေါ့နော်ကျွန်တော်တို့ဒီကမ်ပိန်းကတော့ကျွန်တော်ဘယ်လိုကျွန်တော်တို့ကော်မတီကနေပြီးတော့ဆုံးဖြတ်ပြီးတော့ဘယ်နေရာမှာတွားလုပ်ကြမယ်ဆိုရင်တားလို့ကြမယ်ပေါ့ဒါမြေပြင်လှုပ်ရှားမှုပေါ့နော်ဒီလှုပ်ရှားမှုကော်မတီတက်ပြီးတော့ research team ကတက်ရှိနေတာပေါ့ research team ဆိုတာဒီမှာဒီ IT ပညာရှင်တွေပါတယ်ဥပဒေပညာရှင်တွေပါမယ်ကျွန်တော်တို့တွေပါမယ်ပြီးတော့အဲ့ဒီပညာရှင်အဖွဲ့ကနေပြီးတော့ဒီလက်ရှိမြန်မာဖြစ်နေတဲ့ဒီ66ကာကြီးနဲ့တရားဆွဲဆိုခံထားရတဲ့အမှုတွေဆွဲကျင်ပေမဲ့မမြောက်တဲ့အမှုတွေကျွန်တော်တို့က record လုပ်တယ်ပြီးတချို့တွေဆိုတရားရုံးမှာရောက်တဲ့ဟာတွေဆိုဖိုင်အမှုဖိုင်တွေရှိရအဲ့ဖိုင်တွေကိုကျွန်တော်တို့က ဟို copy ယူပြီးတင်ထားပြီးလုပ်တယ်ဆိုတော့အဲ့ဒါကြီးလုပ်ပြီးတော့ကျွန်တော်ကအဲ့ဒီဟာကို review လုပ်တယ်ဘယ်ဟာတွေကလို့ဒီဥတွေရအားနေချက်လဲဆိုတာပြီးတော့ဘာတွေဖြည့်ဆွက်ရင်ပိုပြီးပြည့်စုံလဲဆိုတော့အဲ့တော့အဲ့ဒီကနေမိမအထင်ဒီ3လအတွင်းမှာကျွန်တော်တို့ကဒီဥတွေနဲ့ပတ်သက်တဲ့အချိန်ခံစားတောင်ထွက်မယ်ပေါ့အဲ့အဓိကတော့အချိန်ခံစားဆိုတာကတော့ဒီဥတွေရဲ့အကြံပေးချက်ပေါ့ဘယ်ဟာတွေပြင်ရမယ်ဘယ်ဟာတွေဖြည့်ဆွက်ရမယ်ဆိုတဲ့အပိုင်းကိုရေးထားတာဖြစ်မှာပေါ့
လွတ်တော်အောင်အခုလိုလှုပ်ရှားမှုတွေလုပ်နေတာတစုံတရာဟိုအကြောင်းပြန်ခြင်းအရှိန်ယူခြင်းရောရှိပြီလား
မရှိသေးဘူးဆိုတော့ကျွန်တော်တို့ဟိုအခုအဲ့တော့သူတို့စိတ်ဝင်သူတို့သိနေအောင်ပေါ့ကျွန်တော်ကဒီဟာဒီ movement လေးတွားထားတာပေါ့ဆိုတော့အဓိကဒီလွတ်တော်ကြီးပဲကျွန်တော်အားကိုးလို့မရဘူးလို့ကျွန်တော်ယုံကြည်တယ်အဓိကပြည်သူလည်းသိမှသာလေလွတ်တော်အမတ်တရားလည်းဒီဟာကိုတင်တဲ့အခါမှာအရှိန်ကောင်းမယ်လို့ကျွန်တော်ယူဆအဲ့တော့ဒါကလွတ်တော်အတွက် supply လို့လည်းကျွန်တော်ယူဆအဲ့တော့ဒီမြေပြင်မှာလည်းလုပ်မယ်အဲ့အရှိန်ကန်စာကိုလည်းနောက်ဆုံးပေဒီအဲဒီလိုတော့ဥပဒေကြမ်းကော်မတီရောဒီနိုင်ငံသားများ၏မူလအခွင့်အရေးကော်မတီရောအဲ့ကော်မတီနှစ်ရလုံးတင်ပြတာမျိုးပေါ့နော်ဒီဓာတ်ရိုက်အဲ့အရာမျိုးလုပ်မယ်ဒီအရှင်ကန္တာထွက်ပြီးတာနဲ့သူတို့နဲ့ချိတ်ဆက်ပြီးတော့တွေ့ခွင့်တောင်းမယ်အဲတွေ့ခွင့်ပေးခြင်းမပေးခြင်းကတော့ဒါသူတို့ရဲ့တမိုင်းပေါ့နော်
တက်မရောကကွယ်ရေးဦးစီးချုပ်ကိုအတရေဖြတ်ထားတဲ့စာရေးရေးသားခဲ့တဲ့ဆိုပြီး NLD ဗဟိုသူတေသနာအဖွဲ့အတွင်းမှဦးမျိုးရန်အောင်သိန်းကိုဆက်သွယ်ရေးဥပဒေပုံမှန်66ကကြီးနဲ့ဖန်စီဆက်စည်နေတယ်လို့သိရပါတယ်
။မနေ့ကပိုမျိုးရန်အောင်သိန်းဟိုနေ့ကအဲဆွဲချက်တင်ခံရတဲ့ပုံမှန်ရောဘလို့သဘောရလဲ
။ဟုတ်ကဲ့။အဲ့တော့ဒီ66ကကြီးနဲ့ပတ်သက်ပြီးတော့ဗောနော်ဒီဟိုဒါ66ကကြီးနဲ့တရားစွဲခံထားရတာ哦။အဲ့တော့တချို့ဖမ်းနေတဲ့လူတွေကြာရင်အဲ့တော့ဟိုခေါ်မစစ်တာမျိုးလုံးဝမလုပ်တော့ဘူးတခါတည်းယမန်ယူပလိုက်တယ်တချို့တွေကြတော့အဲလာတွေ့ပါဆိုပြီးခေါ်ယူအဲ့လိုယူတီလေးခေါ်တယ်တချို့ကြတော့ဒီတိုင်းတကယ်လုံးဝဖမ်းကျင်တဲ့လူကြလို့ပဲအဲ့ဒါဥရိရအားနည်းချက်လူကိုမြင်တယ်အဲသူတို့လည်းကျွန်တော်တို့ကပြန်ပြီးတော့ဟိုဒီရဲကိုလည်းကျွန်တော်တို့ကဒါဥရိဘောင်းကျော်ရလို့လည်းတွားပြလို့မရအောင်အခုဆိုတော့သူကဒီဥရိကိုအသုံးချတယ်ဒီဥရိမှာကိုအားနည်းချက်ရှိနေတယ်အဓိကဒီဥရိပြင်လိုက်မယ်နီးဥရိထွက်လာမယ်ဆိုရင်ဒီလိုဟာတွေကကျော့သွားမယ်အဲ့တော့သူတို့ကမင်းတို့ဥပဒေပေါင်းကြော်လုတ်တယ်ဆိုပြီးကျွန်တော်ကပြန်អော်လို့ရတယ်အဲ့တော့အဲ့ဒါမျိုးပေါ့ဒါလက်ရှိကဥပဒေအရသူတို့တွားနေရဆိုပြီးသူတို့ကိုယ်တိုင်ယုံကြည်နေတာ哦အဓိကအဲ့တော့ဥပဒေပြင်လိုက်မယ်မှန်ကန်မျှတတာဖြစ်မယ်ဆိုရင်ဒီဟာကြီးကအနည်းနဲ့များညော့လာမှာအဲ့တော့ဒီဥပဒေရှိနေတဲ့ဒီနေ့ချိန်ဒီဥမာဒီမဘာတာနေရောဒီဘက်ကဒီမိုအဝင်းဝိုင်းနဲ့ဂျားမာဖြစ်နေတဲ့ဒီအမုံမုံဒီမှုတွေကဒီပို့ပို့ကြီးထွားလာတခုတယောက်ကိုတယောက်အပြန်လန်တရားဆွဲလိုက်ရဆဲဟိုချောင်းလိုက် online ပေါ်မှာဆောင်းမြောင်းပြောလိုက်ပေါ့နော်အဲ့တော့အဲ့ဒီဟာကိုဒီကိုရက်တက်မှုဆိုတာလေဒီလိုမှန်ကန်မြတ်တဲ့ဥပဒေတွေရှိနေဘူးလို့လေကျွန်တော်ယုံကြည်ပါတယ်ဟု
တ်ကဲ့မောင်ဆောင်ခါတော့ကရောဘယ်လိုဆွဲချက်တင်ပြီးတော့ဆွဲခ
န့်ဟုတ်ဆိုတော့ကျွန်တော်မှကြတော့လူများနဲ့မတူတာတကူကကျွန်တော်ကဒီ account အတုအစ်စ်ဖြစ်ခြင်းကအငင်းပွားတရားမရှိဘူးကျွန်တော်ကဒါကျွန်တော်ကိုယ်တိုင်သုံးတဲ့ account ဆိုတာကျွန်တော်တို့တခါပြောထားပြီးအဲ့တော့ကျွန်တော်ဖုန်းနေပါတယ်လုံးဝအစ်စ်စရာမလိုဘူးပေါ့အဲ့တော့အဓိကအဲ့ဒီမှာပါတဲ့ဒီတမရကဥဒင်းစင်ဖြစ်ခြင်းမဖြစ်ခြင်းပဲသူတို့ကဟိုအရေးကြီးဖြစ်တာ哦အဲ့ဒီမှာနေကျွန်တော်တို့ကလည်းအဲ့ဒီပုံမှာကြပြတပုတ်နေနေညင်းချက်ထုတ်ရတာအဲ့လိုအဲ့တော့သူတို့ဒီဥပဒေရဲ့အားနည်းချက်ကကျွန်တော်မှလည်းထင်ရှားတယ်အဲ့ကျွန်တော်တို့ကအမကန်မတောင်းသူတို့ဟိုအမကန်မရတဲ့အတွက်ကျွန်တော်ထောင်ထဲမှာ6လနဲ့19ရက်နေခဲ့ရပြီးတော့ဒီကဲတကယ်အမင်းချတဲ့ခါမှာ6လပဲချတယ်ပေါ့အဲ့တော့ကျွန်တော်19ရက်တက်တက်အထဲမှာပူနေရတယ်ပေါ့အဲ့ဒါဥပဒေရတိတာတဲ့ထင်ရှားတဲ့အားနည်းချက်ပေါ့
ဘောင်းဆောင်ခါတော့ပဲအဲ့66ကကြီးပြင်ပြချပါတယ်
ဟုတ်ငွေ66ကကြီးရော905ခါကွေးရောပါတယ်ပေါ့905ခါကွေးရဒီအစိုးရတက်လာပြီးတော့ဒီငါနိုင်ငံပုံမှန်ဖြုတ်ဆိုတော့905ခါကွေးပါပြုတ်သွားတာပေါ့
ဟု
တ်ဟုတ်ဧပြီလ24ရက်နေ့မှာ
အဲ့ဆိုဘာများဖြစ်ဆက်တယ်ဒီ
ဟောပေါ့ဒီ ID နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဟိုဒီဒီဟာနဲ့ပတ်သက်ရေးဘူးအားဖြင့်ကျွန်တော်တို့ဒီနားလည်အောင်ပြောမနေရင်အဓိကတောင်းညင်တာကအာမခံပေးဖို့လိုတယ်လို့ကျွန်တော်ယူဆတာ哦ဒီဒီကဒီ online ပေါ်မှာဝေဖန်ပြစ်တင်နေဆိုတာလူများနိုင်ငံတွေမှာဆိုဒီမိုကရေစီလွတ်လပ်ခွင့်ရဒီဒီမိုကရေစီရဲ့အခြေခံအခွင့်အရေးပေါ်ဒီလွတ်လပ်စွာပြောဆိုခွင့်အရာကိုတားဆီးပိတ်ပင်လို့လည်းမရဘူးဥပဒေကြောင့်ရလည်းအရေးယူခွင့်မရှိဘဲနဲ့ဒီဒီမှာတော့မြန်မာပြည်မှာတော့ဒီဟာကိုဥပဒေပြည့်နေနေရှိနေတယ်ဒါပါတော့ဆိုတော့အဓိကတော့ဒီလိုဟာကိုအာမခံပေးတင်နေပေါ့ကျွန်တော်ဒါ online မှာပြောတာဖြစ်တယ်ပေါ့တကယ်လဲကုတိလေးရောက်လောက်တာမဟုတ်တဲ့ပြင်မှုဖြစ်တဲ့အတွက်ကျွန်တော်ဒီဟာကိုအာမခံပေးလို့ရတဲ့ပုံမှန်အနေနဲ့ကျွန်တော်ယူဆတယ်အဲ့တော့အမကပေးသိခြင်းနဲ့နောက်တစ်ခုကကြတော့တရားစီရင်ရေးစနစ်မှာပေါ့ကျွန်တော်တို့ဒီတရားသူကြီးတွေဟာဒါဒီဥပဒေက ID နဲ့ပတ်သက်တဲ့ဥပဒေဖြစ်တယ်ပေါ့တရားသူကြီးတွေကဒီ ID ရဲ့ဖွံ့ဖြိုးတိုးတက်မှုနောက်ကိုလုံးဝလိုက်နေနိုင်လိမ့်မယ်လို့ကျွန်တော်မထင်ဘူး။အဲဒါဆိုသူတို့ဒီဥပဒေကြီးကလိလာဖန်ရရှိရဲပြီးတော့နေ့တိုင်းတရားစီရင်နေရတဲ့အခြေအနေရှိရဲ။အဲ့တော့ဒီ ID နဲ့ပတ်သက်ပြီးနားမလည်နိုင်ဘူး။အဲ့တော့ဒီလိုဥပဒေတွေကင်တွေတဲ့အခါမှာဒီမှုတွေကိုအမိန့်စီရင်တဲ့အခါမှာဒီကဒီပြင်ပကလွတ်လပ်တဲ့ ID ပညာရှင်တွေရဲ့အကြံအဉာဏ်တွေကိုရယူဖို့ဆိုပြီးတော့ဒီဥပဒေထဲမှာတရားဝင်ပြဋ္ဌာန်းတာမျိုးလုပ်ဖို့လိုတယ်။ အဲ့ဒါကဒီ expert opinion လို့ခေါ်တဲ့ဒီအန်ဒီကျန်းကျင်တဲ့အန်ဒီပညာရှင်တွေရဲ့ဟောအခုကဘယ်လိုလဲဆိုတော့ဒီအမှုတွေကိုစီရင်ချက်ချတဲ့အခါတိုင်းမှာဒီတရားသူကြီးတွေကဒီ CID ရဲ့ထွက်ဆိုချက်တစ်ခုတည်းကိုပဲဘောနော်အတေယူပြီးတော့အမိန့်ချကြတယ်အဲ့တော့ကျွန်တော်ကပြန်မေးရမှာ CID ဆိုတာရဲတပ်ဖွဲ့ပေါ့နော်ငါဒီမူကင်းရဲတပ်ဖွဲ့အဲ့ဒီဟာအဲ့ဒီအပေါ်မှာဘယ်လိုရှိလဲဆိုပြီးတဲ့သူ့ရဲ့အဲဒီ independent ဖြစ်မှုကိုကျွန်တော်တို့ကမေးခွန်းထုတ်ရမှာဒီနေ့ချိန်ဒီကျွန်တော်တို့ကအဲ့ဒီမှာအငင်းပွားမှုတွေရှိနေတော့မယ်ဒီအဲ့လိုဟာမျိုးကိုဒီဥပဒေထဲမှာပြဋ္ဌာန်းမှာအဲ့ဒါကကျွန်တော်တို့ဒီလွှတ်တော်မှာလုပ်ပိုင်ခွင့်ရှိပြီးတာဟိုတနေ့ကလည်းကျွန်တော်တို့ဒီရန်ကုန်တိုင်းလုံမှုဆောင်အနေနဲ့တိုင်းပြည်မှာရှိတဲ့ပါတီဝင်တွေတွေ့ဆုံတဲ့ပွဲမှာဒီကျွန်တော်တို့ဒီပါတီဗဟုစည်းကြီးကဒီဥဟန်တာမြန်ပြောခဲ့တယ်။ဘာပြောခဲ့လဲဆိုတော့ဟိုဒီဖွေးစည်းပုံအခြေခံဥပဒေကလွှဲရင်အခြားဥပဒေတွေကိုကျွန်တော်တို့ပါတီမှာပြင်နိုင်နေဆိုတာရှိပါတယ်လို့ပြောခဲ့တယ်။ဟိုသူဒါတကယ်လည်းကျွန်တော်တို့မှာရှိပါတယ်။အဲ့တော့အဲ့ဒီဟာကိုအတုံးချပြီးတော့ဒီဥပဒေပြင်ရေးကိုအာတုံခွန်တိုင်းလုပ်စီချင်ပါတယ်ကျွန်တော်တို့
ဟုတ်ကဲ့ဒါဆိုလို့ရှိရင်ဒါလူဟိုပြည်သူတရားရဲ့ freedom of speech ကိုဒါနှောက်ရှက်တဲ့သဘောကြီးလို့ဖြစ်နေတာ
ဟုတ်တယ်ဟုတ်တယ်အဒီဟုတ်တယ်လင်းဟိုပါဟိုဖရီးဒမ်ဟော့စပီဒ်ကတည်းက online ပေါ်မှာသူ့ကိုတိုက်တက်လောက်ပြောနောက်ဆုံးမိဆင်းရဲဆင်းနေပြီလေစီလေဟိုဟာသူများနိုင်ငံတွေမှာဆိုရင်ဒီတမရတွေဒီနိုင်ငံတော်အကြီးအကဲတွေဆိုတာကဒီလိုမျိုး defamation law ကနေတောင်မှကင်းလို့ရတဲ့ကိစ္စတွေရှိရအောင်ကျွန်တော်မြန်မာပြည်မှာတော့အဲ့လိုလုံးဝမရှိဘူး။အဲတီးတန့်ပေါ့နော်။သူတို့လို့ရရင်တော့မှတီးတန့်ဥပဒေရှိနေတော့
။ဟုတ်ကဲ့။ကြပြဆရာမောင်ဆောင်ကလည်းဆက်သွေးရေးဥပဒေပုံမှာ66ကကြီး905ခါဝင်းနဲ့6လနဲ့19ရက်ချခံခဲ့ရပြီးတော့2016ခုနှစ်ဧပြီလ24ရက်နေ့ကပြန်လည်လွတ်မြောက်လာခဲ့တာပဲဖြစ်ပါတယ်ရှင်။လူတူဦးတယောက်ချင်းစီရဲ့လွတ်လပ်စွာပြောဆိုပိုင်ခွင့်ကိုထိပါလာနေတဲ့ဆက်သွေးရေးဥပဒေပုံမှာ66ကကြီးဟာအများပြည်သူအတွက်တရားမျှတမှုမရှိတဲ့အခြေအနေမျိုးဖြစ်နေပါကပြင်ဆင်ပယ်ဖျက်မှုတွေကိုလွှတ်တော်အနေနဲ့ပြုလုပ်ပေးတဲ့ကြောင်းသုံးသပ်မှုတွေလည်းရှိနေကြပါတယ်။ဆက်သွေးရေးဥပဒေပုံမှာ66ကကြီးမှာဆက်သွေးရေးကွန်ရက်တစ်ခုခုကိုအသုံးပြုပြီးပုဂ္ဂိုလ်တဦးဟာ6လတောင်းယူခြင်းအနိုင်အထက်ပြုခြင်းမတရားတားဆီးကန့်ကွက်ခြင်းအတရေဖျက်ခြင်းနှောက်ယှက်ခြင်းမလျော်ဩဇာတုံးခြင်းသို့မဟုတ်ချိန်ချောက်ခြင်းပြုလုပ်သူသည်ပြစ်မှုထင်ရှားစီခြင်းခံရလျင်ထိုသူအား၃နှစ်ထက်မပိုသောထောင်ဒဏ်ဖြစ်စေငွေဒဏ်ဖြစ်စေဒဏ်နှစ်ရလုံးဖြစ်စေချမှတ်နိုင်တယ်လို့ကြေညာထားပါတယ်ရှင်။အခုလိုတွေးဆမေးမြန်းမှုကိုမြန်မာပြည်ကသတင်းတောက်ယူနေစုက SBS Radio ကိုပေးပို့ထားတာပါ။ကျေးဇူးတင်ပါတယ်ရှင
်။ SBS World News ကနေကမ္ဘာနဲ့ပြည်တွင်းသတင်းတွေကိုထုတ်လွှင့်ပေးနေပါတယ်။နောက်ဆုံးရသတင်းတွေကို Radio ကနေတဆင့်တနင်္လာနေ့ကနေတောက်ကြနေ့အထိညနေ6နာရီမှနားဆင်နိုင်တယ်လို့ညနေ6နာရီခွဲမှလည်းရုပ်မြင်သံကြားကနေနေ့စဉ်ကြည့်ရှုနားဆင်နိုင်ပါတယ်။ sbs.com.au/news မှာလေ့လာနိုင်ပါတယ်ရှင်။